နိုင်ငံအရေးကိုစဉ်းစားလိုက်တဲ့အစအစအရာရာတိုးတက်မဲ့ကိစ္စဟာဒီပြည်တွင်းငင်းငင်းရာအဓိကကြရတယ်လို့ပဲကျွန်တော်စဉ်းစားမိပါတယ်အဲ့ဒါကြောင့်ဒီငင်းငင်းရေးအလားလားဘလောက်နှိစက်လာပါလဲကိုဝင်းမင်းကိုအရင်မေးချင်ပါတယ်မြန်မာနိုင်ငံရဲ့ငင်းငင်းရေးအလားလားနဲ့ပတ်သက်ပြီးရေပူရသုံးသပ်ပါအခုဘလောက်နှိစက်ပြီလို့ကိုဝင်းမင်းထင်ပါလဲ
အခုနောက်ဆုံးဖြစ်နေတဲ့ဒီတိုက်ပွဲတွေအနေအထားအရဆိုရင်တော့အရင်ထက်ဆိုင်ပေါ့နော်ငင်းငင်းရဖို့အလားလားကအစလန်းနည်းနည်းလေးဟိုစကွာလာတယ်လို့ပြောလို့ရတာပေါ့ဆရာနော်အနည်းဆုံးတော့ဒီလက်လက်ကန်ရာကြီးတစ်ခုအဖွဲဖြစ်တဲ့ဥမာကချင်ပေါ့နော်အာသူတို့နဲ့ကဒီတိုက်ပွဲတွေကတော်တော်ပြင်းထန်လာတာဟုတ်အဲ့ဒီခါကျတော့တခြားအဖွဲတွေနဲ့တော့ပြည်လည်နေတော့လည်းပဲအထူးသဖြင့် KL လို့အဖွဲမျိုးနဲ့ကျွန်တော်ထင်တယ်အမြန်ဆုံးပြန်ဆက်ဆက်ဖို့အနေထားတော့နည်းနည်းအလန်းပြန်ဝေးသွားတယ်လို့ယူဆရတဲ့အတွက်လောလောဆယ်မှာတော့ဆရာကြီးမြန်မြန်ဆန်တယ်ပေါ့နော်ငင်းငင်းရဖို့အနေထားတော့ကျွန်တော်မမြင်သေးဘူးဆရာ
နောက်ပြန်ဆုံးတယ်လို့ပြောရမှာပေါ့ဆောက်ကြွင်မြင်းသဘောထားလည်းသိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းဆရာကိုဝင်းမင်းနဲ့သဘောတူပါတယ်ဗျကျွန်တော်တို့21ရာစုပင်လူညီလာခံလောက်တုန်းကတော့ဆရာကိုလည်းတက်တယ်တိတ်မဆိုးဘူးငင်းငင်းကြီးတော့ပြီးပြီလို့ထင်နေရနေပြီးတော့ခုတိုက်ပွဲတွေပြန်ပြင်းထန်လာတော့ငင်းငင်းကြီးကနောက်ကိုနည်းနည်းပြန်ဆုတ်သွားတယ်လို့အဲ့ဒီလိုပဲမြင်ပါတယ်ဗ
ျကိုဝင်းမင်းအဲ့တော့ဒီတိုက်ပွဲတွေပြန်ဖြစ်လာတဲ့အကြောင်းကြီးကိုလည်းနည်းနည်းအဲ့လိုအကြမ်းမြင်ပြန်ပြီးသုံးသပ်ကြအောင်ပါခင်ဗျာ
အဲ့ဒါကကျွန်တော်ထင်တယ်အရေးကြီးတဲ့မိကမဆရာဘာလို့လဲဆိုတော့အခုလိုဒီတိုက်ပွဲဖြစ်ရခြင်းအကြောင်းကိုသုံးသပ်နိုင်မှသာကျွန်တော်တို့အခုတိုက်ပွဲကိုဘယ်လိုပြန်ရှော့ချမလဲနောက်တစ်ခါမဖြစ်အောင်ဘယ်လိုကာကွယ်မလဲပေါ့နော်စဉ်းစားနိုင်မှမလို့ပါအဓိကတော့ဆရာရင်တိုင်းသားဘက်တွေကထုတ်ပြောထားပါတယ် KIO ဆိုလို့ရှိရင်တော့ပေါ့နော်သူတို့အနေနဲ့ကသူတို့ပို့ဌာနချက်ကိုတဖြည်းဖြည်းနဲ့ဟိုနီးကပ်လာသူတို့ခံစားရတယ်လေတချိန်ကျရင်တိုင်းပြည်ကိုအတွက်ဘေးနားမှာရှိတဲ့အရေးပါတဲ့နေရာတွေကိုတဖြည်းဖြည်းတိမ့်လာတာဖြစ်တဲ့အတွက်တချိန်ကျလို့ရှိရင်ပို့ဌာနချက်ပါကြသွားနိုင်တယ်ဆိုတော့ဆိုရင်သိသူတို့မှာရှိတယ်ပေါ့ဆရာเนาะအဲ့ဒီခါကျတော့ဒီပိုဟိုကိုသူတို့ကမကြခင်မှာဟလာတခြားသူတို့ရဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့အာယုံပြောင်းတဲ့အနေနဲ့ရေးပါတဲ့ဒီပြည်တွင်းပြစ်မှတ်တွေပေါ့เนาะသူတို့ကဝင်ပြီးတော့တက်ခိုက်တယ်လို့ကျွန်တော်ယူဆလို့ရပါတယ်အဲ့ဒီအချိန်မှာတစ်ချိန်တည်းမှာပဲမြေကြီးစနုပွဲမှာလက်မခံထားသေးတဲ့သူတို့စိတ်ထဲမှာတော့ဘေးဖယ်ထားတယ်လို့သူတို့ခံစားရတဲ့၃ပွဲပေါ့ဆရာရေဒီအေးအေးเนาะရခိုင်ဖွဲ့ရဲ့နောက်ကုကန်နောက်အောင်ပလောင်ဖွဲ့ပေါ့နော်အဲ့ဒီဖွဲ့၃ဖွဲ့ကလည်းသူတို့ဆွေးနွေးဖွဲ့ကိုပါလာကျင်တဲ့အတွက်အခုလိုဒီစည်ရင်းနီးနဲ့ဒီဖိအားပေးတယ်ဆိုတဲ့သဘောမျိုးပေါ့နော်သူတို့စဉ်းစားပြီးတော့လှုပ်လာတာဖြစ်တဲ့အတွက်အဲ့ဒီနှစ်ခုအောက်မှာဖြစ်လာတာဖြစ်တဲ့အတွက်ဒီအချိန်တွေကိုပြန်ပြီးတော့ကျွန်တော်တို့ပြည်လဲစေချင်တယ်ဆိုလို့ရှိရင်တော့ဆွေးနွေးမှုတွေကျွန်တော်တို့ပြန်လုပ်ပြီးတော့တဖြည်းဖြည်းနဲ့ဆွေးနွေးဖွဲ့တွေကိုသူတို့ပြန်ပါလာအောင်လုပ်ရမှာပေါ့နော
်အဲ့တော့ကိုဝင်းမင်းပြောတဲ့အရာဆိုရင် KIA ရောကြံတိုင်းရင်းသား၃ဖွဲ့ရောသူတို့လုံခြုံရေးအတွက်စိုးရင်စိတ်ရဲ့ငင်းငင်းရဲ့မှာပါဝင်ခြင်းနဲ့ဆူရက်စီနာရီဝက်တွေ့ရပါတယ်သူတို့ကစစ်လိုလာတဲ့သဘောတော့မတွေ့ရဘူ
းအော်အဲ့လိုပြောလို့ရပါတယ်ဆရာသူတို့ကအင်အားနည်းတဲ့အတွက်သူတို့ဒီဆွေးနွေးပွဲတွေမှာသူတို့ဖယ်ထားတယ်လို့ခံစားရတဲ့အတွက်အခုလိုမျိုးတိုက်ပြလိုက်လို့ရှင်တော့သူတို့ပေါ်အရေးတူထားပြီးတော့ဆွေးနွေးပွဲကိုခေါ်လာမလားပေါ့နော်အဲ့လိုမျိုးသူတို့စဉ်းစားပြီးလုပ်တာဖြစ်ပါတယ်ဒါပေမဲ့လည်းအခုလိုတိုက်လိုက်တဲ့အတွက်ဒီမြန်မာတပ်မတော်ဘက်ကပြန်စဉ်းစားမယ်ဆိုလို့ရှင်တော့ဖြတ်တကွဲအကျိုးနဲ့ဖြစ်ရပြီးတော့ဒီစနုပွဲကိုတက်ဖို့ထက်စားလို့ရှိရင်မြန်မာတက်မတော်ဘက်ကလောလောဆယ်ကတော့တိုက်ပွဲနဲ့ပြန်ပြီးတော့ကလစားချိန်မယ်ဆိုတဲ့အနေထားမျိုးပေါ့နော်အဲ့လိုဆိုးသွားတာဖြစ်ပါရဲ့ဆရာ
ဆောက်ကြွင်းမြင်ဒီစစ်ပြန်ဖြစ်ရတဲ့အကြောင်းနဲ့ပတ်သက်ပြီးကိုမင်းပြောတဲ့အချက်ကိုဆရာသဘောတူပါလားသဘောတူတယ်ဆိုရင်ခိုဘက်ကလူတွေကတော့သူတို့ငင်းငန်းရေးလိုချင်လို့လုံခြုံမှုလိုချင်လို့လုပ်တယ်ဆိုတာသဘောရိုးပဲကောင်းမွန်တဲ့စေတနာလို့ထင်ပါတယ်ဒီဘက်ကတက်မတော်ဘက်ကအထူးဖြင့်ဘာကြောင့်ဒီလိုသူတို့လိုချင်တဲ့ဟာဖြစ်စွမ်းဆောင်ရွက်မပေးနိုင်ဘဲနဲ့စီးရဲတုံ့ပြန်ပါဆိုဆရာ
ကျွန်တော်ကတော့အဲ့ဒီဆရာကွန်မန်ပြောတဲ့ထဲကတချို့အပိုင်းတွေတော့သဘောတူပါတယ်အဲဒါပေမဲ့တိုင်းနာလက်နက်ကိုင်ရဲ့သဘောထားကငင်းငယ်လူချင်းလို့ဆိုတာတော့ကျွန်တော်သိတော့သူခံမလို့မရပါဘူးကျွန်တော်ထင်မြင်ချက်ပြောလို့ရှိရင်တော့တမတော်ကဒီတိုက်ပွဲတွေနဲ့ဖိအားပေးပြီးတော့တိုင်းနာလက်နက်ကိုင်ကိုငင်းငယ်သဘောရောက်လာအောင်အဲ့ဒီလိုဖိအားပေးတယ်လို့ကျွန်တော်ကတည်းကလို့ထင်ပါတယ်ဗ
ျစီရင်နီနဲ့ငင်းငယ်သဘောရောက်အောင်ခေါ်ရတာလက်လင်ချိုးပြီးတော့ညီညာရင်စပွဲခေါ်တာနှစ်ပေါင်းများစွာကြာခဲ့ပြီဆရာ။ရာစုပဲကြော်လာခဲ့ပြီတခါမှမအောင်မြင်ခဲ့ဘူး
။ဟုတ်ကဲ့ဒီနေ့ကမအောင်မြင်တဲ့နေ့ပါနှစ်ပေါင်းများစွာလည်းဘသူဘသူမှလည်းအပြုတ်တိုက်ယူလည်းရကြတာမဟုတ်ပဲနဲ့နှစ်ဖက်လုံးပင်မှအကြဆုံးနေများတိုင်းပြည်အတွက်နာတယ်နီလန်းတော့မှတ်ပါတယ်ဒါကဟုတ်ဒီနီလန်းကိုကျွန်တော်မှန်တယ်လို့ထောက်ခံတာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ထင်မြင်ချက်ကတော့တမတော်ကအဲ့ဒီလိုနီလန်းကိုကျင့်သုံးတယ်လို့ရှင်းတာပါဗျာကျွန်တော်ထင်မြင်ချက်ပြောတာပါနီလန်းကိုထောက်ခံတာမဟုတ်ပါဘူ
းဟုတ်ကဲ့ကိုဝင်းမင်းကဆောက်ကြွမြင်ရဲ့ထင်မြင်ချက်ဘယ်လိုတုံ့ပြန်လို့ပါလဲခင်ဗျာ
အခုဒီနောက်ဆုံးတ တိုက်ပွဲတွေမှာတမရဘက်ကနေပြီးတော့ပြန်တိုက်တာကတော့ကျွန်တော်များတော့အဆက်ကိုပြန်ဆယ်ပေါ့ဗောနော်။ဘာကြောင့်လဲဆိုတော့အခုလိုနောက်တစ်ခါအဓိကစခန်းကြီးတွေပေါ့နော်။တိုင်းနာတက်တွေဘက်ကတိုက်လာမယ်လို့တမရဘက်ကကြိုပြီးတော့တွတ်ထားပုံမရပါဘူး။အဲ့တော့အဆက်တကွဲကျိုးနဲ့အခုလိုသူတို့ရဲ့ဒီအခြေခံစခန်းတွေကိုတိုက်ခံလိုက်ရတဲ့အတွက်ပြန်ပြီးတော့အေးအောင်သုံးပြီးတော့အဓိကပြန်ပြီးတော့ ဒီတက်မလို့အရင်အောင်သုံးပြီးတော့အဓိကပြန်ပြီးတော့ဒီနေ့ထက်နဲ့ပြန်ဒီကလစားခြေတိုက်ခိုက်တဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်ယူဆပါတယ်။အဲ့တော့ဒီနေရာမှာတော့ဆရာကျော်မြင့်ပြောတဲ့အချက်ကလည်းကျွန်တော်များဒီတက်တည်းရဲ့စနစ်ချက်ပါပဲ။တက်မလို့တွေမဟုတ်ဘူးဒီတိုင်းနာတက်တည်းလည်းအလိုပဲစနစ်ပါတယ်။စပွဲပေါ်တက်ဖို့အတွက်စီအောင်တော့အောင်မယ်ပေါ့နော်။ဒါပေမဲ့တကယ်တမ်းမှာတော့အဲ့ဒ ဒီနားလည်မှုနဲ့ဆွဲရမှာဖြစ်ပါတယ်အဲ့တော့တကယ်လို့တိုက်ပွဲတွေဆက်လုပ်နေမယ်ဆိုလို့ရှိရင်တော့ဒီစနုပွဲလာဖို့အတွက်အဓိကအချက်ဖြစ်တဲ့ယုံကြည်မှုကပိုပိုပြီးတော့ကြာသွားမှာဖြစ်ပါတယ်အဲ့လိုယုံကြည်မှုကြလေစနုပွဲပြန်စားဖို့ခက်လေတိုက်ပွဲကဆက်ဖြစ်လေဆိုလို့ရှိရင်တော့ယုံကြည်မှုကပိုကြာသွားဖို့ပဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီညမှာဒီညရင်းနည်းနဲ့ဖြည့်ရှင်ဖို့ဒီလိုစည်းရင်းနည်းနဲ့ဖြည့်ရှင်လို့မရတော့ဘူးဆိုတာကိုကိုရင်းမင်းတို့ကျွန်တော်တွေသဘောပေါက်ကြသလို NLD ဆိုရအထူးသဖြင့်ဒေါက်ဆန်းစုကြီးကပိုသဘောပေါက်နိုင်မယ်ထင်ပါတယ်သူလည်းညဉ့်ရင်းနဲ့ပတ်သက်ပြီးတော့ကမ္ဘာကျော်ဉာဏ်ရည်နိုဘယ်ဆုရှင်ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဆိုတော့သူ့ရဲ့အခန့်ကဏ္ဍရောဘာကြောင့်ဒီကိစ္စမှာမတိုးနိုင်တယ်လဲသူ့ရဲ့သဘောထားကဘာကြောင့်မပေါက်မြောက်နိုင်တယ်လဲသူကတော့ဒီလိုဖြစ်စေချင်မှာပဲအဲဒီသူ့အတွက်ဒီလိုကိစ္စမှာပါဝင်ဖို့အတွက်တတိယကိုပါဝင်ဖို့အတွက်ဘယ်လိုအတားအဆီးရှိနေရထင်ပါလဲဆောက်ကြွနေဆွေးနွေးပါခင်ဗျာ
အင်းကျွန်တော်တမရောကဒရွန်ဆန်စုကြီးရဲ့ဩဇာအောက်မှာအပြည့်အဝမရှိတာကြောင့်လို့ထင်ပါတယ်ဗျာ
ကိုဝင်းမင်းကပြောအောင်ဒီကိစ္စမှာ
ဟုတ်ကဲ့ကျွန်တော်များတော့တစုံတရာတော့ဩဇာအာဏာရှိတယ်ပြည်တော်မရှိဘူးလို့ပြောလို့ရမယ်ထင်တယ်ဆရာကြီးဘာလို့လဲဆိုတော့အထူးသဖြင့်တော့ဒီတပ်မတော်အနေနဲ့အခုဒီပြန်တိုက်တဲ့အဖွဲ၄ဘွဲ့ကိုပေါ့နော်မြောက်ပိုင်းမာမိတ်ဖွဲ့၄ဘွဲ့ကိုဒီတောင်းချမ်းသူအချမ်းဖတ်သူဖြစ်တဲ့သတ်မှတ်ပေးဖို့ဆိုပြီးတော့သူတို့တင်ပြခဲ့တာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီလွတ်တော်အမတ်တော်တော်များများပေါ့နော်ဒေါက်ဆန်းစုကြည်ရဲ့ဒီဩဇာလွှမ်းမှုအောက်မှာအဲ့တော့သူတို့လက်မခံကြပါဘူးကျွန်တော်မြန်မာအဲ့လိုလက်မခံတဲ့အပေါ်မှာတော့တက်မတော်ကတောင်းဆန်းစုကြည်ရဲ့စကားကိုနားထောင်အောင်မဲ့သဘောပေါ့နော်ဆိုလိုတာကတော့တောင်းချမ်းသူဖြစ်အချမ်းဖတ်သူဖြစ်သူတို့သတ်မှတ်ပြီးတော့ဟိုအပြုတ်ချိန်မုန်းတာတို့စင်နဘက်တွေပြန်မစနိုင်အောင်လမ်းပိတ်ပလိုက်တာတို့အဲ့လိုအနေထားမျိုးတော့မရောက်အောင်တောင်းဆန်းစုကြည်ထိန်းထားနေတဲ့အနေထားရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတက်မတော်ကတော့သူတို့ကိုဒီထိလာပြီဆိုလို့ရှိရင်တော့ပြန်ပြီးတော့တိုက်ခိုက်လေရှိတဲ့သူတို့ဒီခုခံစစ်ပေါ့နော်တဘာဝကရှိထားပြီးသားဖြစ်တဲ့အတွက်အခုလိုဒီတက်မရွေကွန်တိခါကိုပြန်ဆဲဖို့တက်ပြန်တိုက်ခိုက်မှုတွေကိုတော့ဒေါက်ဆန်းစုကြည်နေနဲ့ကျွန်တော်ထင်တယ်တားဖို့ခံမယ်ထင်ပါတယ်အ
ဲ့တော့ဒီဟာကိုတက်မရော်ကတစ်ချိန်ချိန်မှာငါတို့ဟာဒီလိုတိုက်နေမယ်အစားငါတို့လည်းပဲငင်းငန်းရင်းနဲ့ပဲတုံ့ပြန်ပြီးတော့သူတို့ကိုဆွဆောင်ရင်ကောက်မယ်ဆိုတဲ့အစီအစီလာမယ်တိုင်းသားတွေကလည်းပဲစီရင်အားတုံ့နေမယ်အစားတကယ်စစ်မှန်တဲ့ငင်းငန်းရင်းကိုပြနိုင်ရင်တော့ငါတို့အတွက်ပိုကောက်မယ်ဆိုတော့အတွင်းမျိုးဘက်တော့ဝင်လာမယ်ထင်ပါလေအထူးသဖြင့်တက်မတော်ဟာဆရာကျော်ရင်းပြောသလိုဒါတက်မတော်ရဲ့အခန့်ကဏ္ဍကိုအရသာအစွဲလျောက်မှဖွဲ့စည်းပုံရလုံးဝမထက်နိုင်ပြန်ခါကာလပတ်လုံးတက်မတော်ဟာအဲ့ဒီသဘောထားမျိုးဖြစ်လာနိုင်ကြအကြောင်းရှိပါလားတော်ရင်းမဟုတ်မဖြစ်လာပဲဒီလိုပဲစီးပဲအာကုန်နေတော့မလားကိုင်းမင်းအင်ဆုံးသက်ပေါင်းတူစီကြောင်းဟု
တ်ကဲ့တက်ရဲ့သဘောဝါတော့ဆရာကြီးသူတို့ကဒီသူတို့မှရှိတဲ့လက်နက်ကဒီတက်ရင်ရပဲကိုတက်ခိုင်ရင်ရပဲကိုအဲ့ဒီခါကျတော့သူတို့ကတခုခုဖြစ်လာလို့ရှိရင်တော့ဒီတက်ခိုက်အင်အားနဲ့ဖိအားပေးမှရမယ်ဆိုတဲ့စဉ်းစားချက်မျိုးကအလိုလိုသူတို့မှဒီရှိထားခဲ့ပြီးသားပေါ့နော်အဲ့ဒါကိုပြောင်းဖို့ကတော့ကျွန်တော်တို့တစုံတရာအချိန်ယူရပါတယ်ဆိုလိုတာတော့အခုလိုတိုက်နေလို့ဆရာကပြောသလိုပဲဒီနောက်ဆုံးကျွန်တော်တို့ငြင်းချင်ရဖို့ကပိုဝေးသွားနိုင်တယ်ပေါ့နော်အဲ့ဒါကိုသူတို့မြင်လာတဲ့ဒီနေ့မှတော့သူတို့ပြောင်းသွားမှာဖြစ်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့သွေးပူနေတဲ့အတွက်ဒီတက်ခိုက်ရေးတွေသူတို့တစုံတရာဆက်သွားနိုင်မဲ့သဘောထားရှိတဲ့အတွက်ငင်းကြရတော့နည်းနည်းနောက်ဆုတ်သွားတဲ့သဘောပေါ့နော်အဲ့ဒါကတော့တိုင်းပြည်လုံးတက်စင်မကောင်းဖြစ်ဖို့ကောင်းပါလေတက်မတော်နေတဲ့တရားကိုမြန်မြန်နားလည်လေတိုင်းပြည်အတွက်နည်းနည်းအကျိုးရှိလေလို့ပဲပြောရမှာပါဆရာ
ဟုတ်ကဲ့သွေးပူလို့ဖြစ်တယ်ဆိုတာကတော့အုံနှောင်းနဲ့စဉ်းစားတာမဟုတ်ဖဲနဲ့တာ emotion နဲ့စိတ်လှုပ်ရှားလို့ဒေါသတွေနဲ့ဖြစ်နေတဲ့ကိစ္စလို့ဖြစ်နေပါတယ်တိုင်းပြည်ကျိုးတကယ်ကြည့်မယ်ဆိုရင်တော့သူတို့အဲ့လိုစဉ်းစားတာမလို့ကျွန်တော်ထင်တာပဲဆရာကျော်ရင်းပြောပါအောင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဟိုတမိုင်းကလူတွေကိုအခွင့်အခါကောင်းပေးတတ်တယ်ဗျအဲဒါကိုထုတ်ပြန်တတ်ဖို့လိုပါတယ်အဲ့ဒီခုတက်မတော်ကဒီလိုပြောင်းလဲလာဖို့ဆိုလို့ရှိရင်ခေါင်းဆောင်တက်မတော်ရဲ့ခေါင်းဆောင်တွေရဲ့အခန်းကဏ္ဍကအဓိကကျပါတယ်အခုချိန်မှာဘူဂျုံမူကြီးတန်းရွှေနဲ့ဘူဂျုံမူကြီး မြန်အောင်လိုင်းလို့ပဲတမိုင်းကအခွင့်အရေးပေးနေတယ်စစ်တပ်ကငင်းငယ်ဖြစ်စဉ်ဒီမိုကရေစီဖြစ်စဉ်မှာသူတို့လက်တွဲပါလာရင်သူတို့တမိုင်းမှာကောင်းကောင်းကြံနေခဲ့မှာဖြစ်ပါတယ်ဒီအမြင်ကလေးကိုသူတို့မြင်သွားမယ်ဆိုလို့ရှိရင်လည်းတမတော်ကြီးကပြောင်းလဲသွားနိုင်တယ်လို့ကျွန်တော်တော့အဲ့ဒီလိုထင်ပါတယ
်နောက်ဆုံးဘယ်လိုလုပ်ပြီးဖက်ပေါက်ရနိုင်မလဲဒီကိစ္စပတ်သက်ပြီးတော့ညီညာရေးအတွက်ကိုင်းမရအတော်အထင်ကြီးဥမဲ့လို့ပြောနေတော့ဘလောက်ကြာကြာယူရမလဲဒီအစိုးရရဲ့ပထမသက်တမ်းမှာဖြစ်နိုင်ပါသလားသူရိမုတ်နောက်နှစ်ပေါင်းများစွာကြာအောင်မလားဆိုတော့
ထွတ်ထွတ်ဒေါက်ဆန်းစုကြည်အနေနဲ့အခုအချိန်တွေကိုပြောင်းလဲနိုင်ဖို့အတွက်ဒီတက်ကိုလည်းစီယုံဖို့လိုတယ်တိုင်းနာတက်တွေကိုလည်းဟိုညှတူပေါ့နော်အလားတူစီယုံပြီးတော့ဒီဆွေးနွေးပွဲတွေကိုအမြန်ပြန်တက်နိုင်အောင်ဝိုင်းစူးစမ်းကြမယ်ဆိုလို့ရှိရင်တော့လေဟိုမြန်မြန်ဆန်ဆန်ပြန်ဖြစ်လာနိုင်တာပေါ့နော်အဓိကငင်းပွားမဲ့ချက်ကနှစ်ချက်သုံးချက်လောက်ပဲရှိပါတယ်အဲ့ဒါကညှိလို့ရတဲ့အနေအထားလည်းရှိပါတယ်ဥပမာဖြစ်ခဲ့တဲ့စေယိုတပယ်နဲ့ကျင်ညာတာမျိုးနောက်တိုင်းသားတွေပါဝင်မှုကိုတစုံတရာရှော့ချတာမျိုးတက်နေတိုင်းသားတက်တီချတာမှာညှိနေအောင်ဆွေးနွေးပွဲတွေကိုအချိန်ချင်းပေါ့နော်အလွတ်တဘောစပြီးတော့လုပ်သွားမယ်ဆိုလို့ရှိရင်တော့ခုနကဒီလက်မှတ်ထိုးတဲ့အချိန်ကိုပြန်ရောက်မဲ့အလားလာတော့ရှိနေပါတယ
်ဆောက်ကြောင်းမြင့်ဝင်းမြင့်ကတော့တော်တော်အကောင်းမြင်တဲ့သဘောရှိပါတယ်ဒေါက်ဆန်းစုကြည်ရဲ့အခန့်ကဏ္ဍကိုပို့ပြီးတော့ရည်ကြည်တယ်သူကညှိနှိုင်းနိုင်ရင်ဖြစ်လာနိုင်မယ်ထင်ပါတယ်ဆရာရဲ့မှတ်ချက်လည်းကြားချင်ပါသေးတယ်ဆရာမဟု
တ်ကဲ့ကျွန်တော်လေဒေါက်ဆန်းစုကြည်ကအမျိုးမျဉ်ကြီးရဲ့ကျယ်တဲ့နောက်တစ်ခုနိုင်ငံတကာရဲ့ထောက်ခံမှုရတာတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အတွက်ကြောင့်မလို့သူ့ရဲ့ကြိုးပမ်းမှုနဲ့အောင်မြင်မဲ့တိုးတက်မဲ့တက်ကလေးသူ့ရဲ့ပေးတဲ့အကြံအပေါ်မှာလိုက်နာပြီးတော့ငြင်းငြင်းဖြစ်စဉ်ကတိုးတက်လာလိမ့်မယ်လို့ကျွန်တော်ယူပါတယ်ဗျ